ကချင်ပြည်နယ်ဖားကတ်မြို့နယ်တနိုင်းလီတို့လမ်းမပေါ်ကရှဒူးဆွတ်ရွာစံပြကျေးရွာကပြည်သူစစ်စခန်းကို KIA ကဒီနေ့မနက်အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းရှဒူးဆွတ်ရွာစတင်ကျောင်းကိုလက်နက်ကြီးထိမှန်တာကြောင့်ဒီကနေ့ကျောင်းပိတ်ခဲ့ရတယ်လို့ရွာအတွင်းကြားရောက်တဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကိုနေကင်းပိုင်းအထိရှင်းလင်းနိုင်တာမရှိသေးပါဘူး။ရန်ကုန်ကလာတဲ့လီတို့လမ်းမပေါ်ကတိုက်ပွဲသတင်းကိုကိုရန်နိုင်ကပြောပြပေးပါပါရှင်။
ဘကမြို့နယ်ဝါရဇုတ်ကျေးရွာအုပ်စုရတုဇုတ်ရွာစံပြကျေးရွာကတိုက်ပွဲဟာဒီနေ့မနက်3နာရီကျော်ကနေ6နာရီလောက်အထိဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်3နာရီခွဲလောက်မှာစံပြကျေးရွာဒီသူစစ်ကမ်းပေါ့ကျေးရွာကနေအဲသူတို့ပြတာပေါ့ဗျာခိုင်းရေပေါ့ရွာထင်းမှာတော့အဲဤကန်ခေါ်လေရောဤကန်အတိဒီရောအများကြီးပဲလမ်းမောင်အများကြီးပဲကျေးရွာမှာတခြားတိကျတော့မရှိဘူးဒါပေမဲ့တပင်ကြောင့်တော့အမှုကတော့ပေါ့သွားတယ်။ energy စားလဲမှာဒီနေ့လည်းကြောင်းပိတ်ထားတယ်
။ဒီတိုက်ပွဲဖြစ်စဉ်အတွက်မှာရှဒူးစုအခြေဆိုင်ခလာ199ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါရယ်။တခြားဒေသခံတူကတော့ရွာတွင်းကြားရောက်တဲ့လက်နက်ကြီးတချို့ဟာမပေါက်ကွဲသေးတာကြောင့်သက်ဆိုင်ရာကိုအကြောင်းကြားထားကြောင်းနဲ့နေကင်းပိုင်းအထိတော့လာရောက်ရှင်းနေတာမရှိသေးကြောင်းပြောပါရယ်။
ဟုတ်တယ်လည်းမြေကြီးတို့ဒီတိုင်းမျိုးဒီမှာကြာနေမှာရှိတဲ့ချက်ဒီမှာမဟုတ်ရဘူးဒီကိမဆိုင်နေဟာမျိုးကရှင်းလို့တော့ပြရတယ်။ဒါနဲ့တန်းတူနေဒီစပီးကိုဒီတောင်းခေါ်မင်းတို့လည်းကျေးဇူးလာပြီးတော့ရှင်းလို့ပြီးနေပေါ့အခုဒီမော်ရှယ်ပလီးကြီးမပေါ်ဘူးနဲ့အသာပေါ့အသာရံလေးလေးခေါ်မအောင်လို့စောင့်ကြည့်နေတာပြရတယ်တစ်ခါမျိုးနဲ့မျိုးရှိအိမ်လေးဓာတ်ရေးထိခိုက်တာရောရှယ်ပေါ့ကားတွေကတင်တယ်မကားဘူးကောင်ဒီနေ့ကြီးကမှမပေါ်ပါတော့ရှိအခါမျိုးကျနေရတယ
်လက်နက်ကြီးကြီးဟာဘယ်ဘက်ကပြစ်တဲ့ကြီးဆိုတာတော့မခွဲခြားတဲ့ကြောင်းလည်းပြောပါရယ်တိုက်ပွဲဖြစ်စဉ်အတွင်းပြည်သူစစ်ကတယောက်ထိခိုက်ပြီးတော့ KIA ဘက်ကတယောက်ထိခိုက်ပြီးတော့တယောက်ကြဆုံးတယ်လို့ကြားသိရကြောင်းဒေသခံတွေကပြောပေမဲ့တိကျတည်ပြနိုင်တာတော့မရှိသေးပါဘူးနေကင်းပိုင်းမှာတော့ဒွန်မန်ရွာဘက်ကနေစစ်ကောင်စီစစ်ကြောင်းတစ်ကြောင်းရှလူစုရွာဘက်ကိုခြိတက်လာတဲ့သတင်းကြားရပြီးတနိုင်းလီတို့လမ်းကိုလည်းကားအသွားလာပိတ်ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါရယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလီတို့လမ်းမှာပြည်သူစစ်စခန်းတစ်ခုကို KIA တိုက်ခိုက်တာရှိကြောင်းပြောပါရယ
်တနိုင်းလီတို့လမ်းတက်မှာသူစုမှာဒီကနေ့ပေါ့နော်ဒီခေကနဲ့ဟိုစစ်ကောင်စီရဲ့လက်အောက်ပေါ့နော်ပြည်သူစစ်ခန်းကိုတိုက်တာတော့ရှိပါလားဒီကကြက်ကတော့အမြင်ရကိုတိုက်တယ်လို့ပြောပါရယ်တနင်္လာရောတို့စခန်းအမိချုပ်လိုက်တာပေါ့တနင်္လာရောဘူးတင်းဖို့ကတော့မဟုတ်ဘူးပေါ့နော်ဆိုတော့ပြတဲ့ပုံစံမျိုးနဲ့တိုက်တဲ့ပုံစံမျိုးလို့တော့အကြာရပါတယ
်တဖက်ရန်သူစခန်းကိုဝင်တိုက်တဲ့တိုက်ပွဲဖြစ်တာကြောင့်အထီးကရှိနိုင်ကြောင်းနဲ့ဒါပေမဲ့အတိအကျသတင်းတက်တာတော့မရှိသေးကြောင်းလည်းပြောပါတယ်ဝါရဇုတ်ပြည်သူ့စစ်အဖွဲ့ရဲ့ Telegram မှာတော့ KIA နဲ့ PDF ပူးပေါင်းအင်အားနေရာလောက်ဟာရှဒူးဇုတ်စံပြရွာပြည်သူ့စစ်စခန်းကိုလာရောက်တိုက်ခိုက်ကြောင်းတိုက်ပွဲနှစ်နာရီလောက်ဖြစ်ပွားပြီးနောက် KIA အထိကိုက်များစွာနဲ့ပြန်လည်ဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူ့စစ်တပ်ဖွဲ့ကထိခိုက်တာမရှိသလိုစခန်းကျဆုံးတာမရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန်းမြို့နယ်ဆယ်စင်းရွာနဲ့ဝိုင်းမော်မြို့နယ်စလုံးဘတ်တွေမှာတော့ဒီနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားပါဘူး။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကရှဒူးဇုတ်ရွာအနီးရှိ KIA စခန်းတစ်ခုကိုရှဒူးဇုတ်အခြေစိုက်ပြည်သူ့စစ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာ KIA ဘက်ကနှစ်ဦးကြာဆုံးခဲ့တယ်လို့မေလအတွင်းကပြည်သူ့စစ်ခေါင်းဆောင်ရဲ့ဗဟိုးနှစ်စီးကိုလည်း KIA ကမိရှုဖျက်ဆီးခဲ့ပါတယ်ခင်ဗျာ